ကချင်ပြည်နယ်ဝိုင်းမော်မြို့မှာပြီးခဲ့တဲ့စနေနေ့ကစတင်ပြီးတိုက်ပွဲတွေတကြောပြန်ပြင်းထန်ခဲ့ပါတယ်။ပြီးခဲ့တဲ့3ရက်အတွင်း KIA နဲ့ပူးပေါင်းတပ်ဖွဲ့တွေဟာလိုင်းစာနဲ့ဝိုင်းမော်အကြားကစစ်ကောင်စီတပ်စခန်း10ခုတဲ့မင်းဲကိုသိမ်းယူခဲ့တယ်လို့တနင်္လာနေ့ကတော့ရွှေညောင်မင်းအခြေစိုက်ခမာယာ311တပ်စခန်းမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။မြေကြီးနားအခြေစိုက်မြောက်ပိုင်းတိုင်းစစ်ဌာနချုပ်နဲ့ဝိုင်းမော်အခြေစိုက်ခလာယာ58ကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခဲ့တာလေကြောင်းကတိုက်ခိုက်တာတွေရှိခဲ့ပါတယ်။တနင်္လာနေ့မွန်းလွဲပိုင်းမှာတော့ခတ်ချိုရွာအတွင်လက်နက်ကြီးကြားရောက်ပောက်ကွဲတာကြောင့်လူ6ယောက်သေဆုံးခဲ့ကြောင်းဝိုင်းမော်ဒေသခံတဦးကပြောပါတယ်
။ခတ်ချိုဘက်အတေးကြောက်ရှိတယ်။ဟိုမနေ့ကဒီသူ6ယောက်လက်နက်ကြီးကြားပြီးတော့6ယောက်သေတယ်။ခိခိုက်တန်ရာရလည်းရှိရလို့ကြားတယ်ဒါပေမဲ့အဲ့ဒါတော့စီးရင်တော့မသိဘူး။ဒါပေမဲ့တေးတဲ့ဟာတော့
လက်နက်ကြီးပစ်ခတ်တာနဲ့တိုက်ပွဲတွေဖြစ်မှာကိုစိုးရင်တာကြောင့်ဝိုင်းမော်မြို့ကန်တွေအပြင်အနီးအနားကျေးရွာကလူတွေပါဝိုင်းမော်မြို့မြောက်ဘက်နောင်ချင်းရွာဘက်ကိုတိမ်းရှောင်ခဲ့ကြောင်းဝိုင်းမော်ဒေသခံကဆက်ပြောပါတယ
်အခုဒီဝိုင်းမော်ဘက်ခြမ်းကမြို့တွင်းသို့ပြန်ပတ်ဝန်းကျင်ကလူတွေကနောင်ချင်းဘက်နေရာရွှေ့တာရမ်းများနေပြီကားတွေဆိုင်ကယ်တွေလူသားတွေကျေးဇူးတွေနဲ့ဟိုလမ်းမှာအပြည့်ကိုသွားနေကြတယ်။လူတွေတော့များတယ်ကြာကျွန်တော်ခင်ဗျာတမျိုးလုံးတော့ထပ်ပြေးလာကြတဲ့ပုံစံပျက်စီးတွေတင်နေကြတဲ့ဟာမင်းကြီးကနေပိုင်းကအများကြီးပဲ။ဒီတော့အခုဒီမင်းနဲ့ကဲအများကြီ
းတခြားဝိုင်းမော်ဒေသခံတူကလည်းဝိုင်းမော်မျိုးအတွင်လက်နေကြီးကြောက်တာတွေရှိခဲ့ကြောင်းနဲ့တက်ကြီးရွယ်ဦးနဲ့ကလေးငယ်တွေကိုဘေးလွတ်ရာပို့ဆောင်ပေးခဲ့ကြောင်းပြောပါတယ်
။ကျွန်တော်တို့မိုင်းသားမှာတော့ညကမလုံးကြတယ်ฉันติงใจมาตะลงเนาะเลยกุ้งกันมาตะลงบ่ดูไม่ชื่อเนี่ยก็จ่าล่ะบ่พยาแก่รู้บ่เนาะโหมันก็ขัดชูบ่เนาะเออแล้วเนาะโหจ่าล่ะเลยตะคาเลยจ่าတော့มีตาสู้ไล่กูป่าทัวย่อไอ้มาชุบลงยีทัวเลยลูกเออแล้วกูตรงนี้ชื่อดียันตันดิปิโตมุไทเนี่ยอาริยาฉิกงล่ะเลยเกงล่ะเลยคือเราสิลืมเนาะเนี่ยล่ะบ่เสียเลยကျောင်းလေးလိုအပ်ဆောင်လေးကလေးတွေအတွက်ကြီးရဲ့ဘူဖားတွေကိုတော့နည်းနည်းလူထုံတဲ့နေရာမှာနှောင်းချင်းတို့ဘာလို့မှပို့ထားတယ
်ဝိုင်းမော်မျိုးအနီးအနားကျေးရွာကပြည်သူတချို့ကတော့မြစ်ကြီးနားနဲ့တခြားကျေးရွာတွေဘက်ကိုတိမ်းရှောင်တာလည်းရှိကြောင်းပြောပါတယ် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေဟာမြစ်ကြီးနားဗမော်ကားလန်းကဝိုင်းမော်နဲ့နှမိုင်ကျော်အကွာမှာရှိတဲ့ခါရှိရွာအပြင်ဝိုင်းမော်ကံပိုက်တီလန်းကဝူရန်နဲ့ဝါရှောင်ရွာအကြားမှာရောက်ရှိနေကြောင်းလည်းဒေသခံတွေကပြောပါတယ်။ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဒီကနေ့ဝိုင်းမော်မြို့နယ်ရွှေညောင်မင်းအခြေစိုက်ခမာယာ311မှာတိုက်ပွဲတွေဆက်ဖြစ်နေကြောင်းစစ်ကောင်စီဘက်ကလေကြောင်းနဲ့လက်နက်ကြီးကိုအ धिक အုံပြုတိုက်ခိုက်နေကြောင်းပြောပါတယ်
။ဝိုင်းမော်ဘက်ကရွှေညောင်မင်းပတ်ဝန်းကျင်မှာတိုက်ပွဲတွေဆက်ရှိတယ်လို့ပဲကြားရတယ်ခင်ဗျ။အဓိကတော့လေကြောင်းနဲ့လက်နက်ကြီးနဲ့ပစ်တဲ့တက်ပွဲကတော့တိကျဖြစ်တယ်လို့ပြောကြတာ။ဟိုခန့်တင်တဲ့နေသားတော့မရှိသေးပါဘူး
။ကချင်ပြည်နယ်ကစည်ရေးအခြေအနေနဲ့ပတ်သက်လို့လက်တလောစစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။တနင်္လာနေ့နေ့လယ်တနားရီကျော်မှာတော့မြစ်ကြီးနားမြို့နယ်တာလောကြီးဘက်မှာလည်းတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာရှိခဲ့ကြောင်းဒီတိုက်ခိုက်မှုဟာရဲစခန်းနဲ့ပြည်သူစစ်ခန်းတွေဘက်မှဖြစ်ကြောင်းတာလောကြီးဒေသခံတဦးကပြောပါတယ်ဒေသတွင်းသတင်းမီဒီယာတချို့မှာတော့မြစ်ကြီးနားမြို့နယ်ဖရော်ဂျီဝါဘက်ကလည်းလေကြောင်းပစ်ခတ်တိုက်ခိုက်တာနှစ်ရက်ရှိနေပြီဖြစ်ကြောင်းဖော်ပြထားပါတယ်ဒီလမေ18ရက်နေ့ကမြစ်ကြီးနားအခြေစိုက်နန်းပေါင်လေတပ်စခန်းကို KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရမှာစစ်ကောင်စီဘက်ကလည်းပြန်လည်ပစ်ခတ်ခဲ့ကြပြီးပမ္မတိရက်ွက်အတွင်းမှာလက်နက်ကြီးကြီးကြောက်တာကြောင့်အရသာ3ဦးသေဆုံးပြီး10ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းလည်းဒေသခံတွေကပြောပါတယ်ခင်ဗျာ